Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်ဒီစီမြို့တော် VOA American တန်ရဲ့2014ခုနှစ်မတ်လ12ရက်ဗရူးနေမနက်ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့39တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာခွန်ယောပါအခုမနက်ပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်ပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ဆမ်မိုးဝေပါ။ဒီနေ့မနက်မှာကြားရမယ့်သတင်းတွေမှာဆိုရင်စနေနေ့ကပျောက်ဆုံးသွားတဲ့မလေးရှားခီးတဲ့တင်၄ဟာပုံမှန်လမ်းကြောင်းကနေတော်တော်ကွာဝေးတဲ့အနေအထားတွေ့ဖယ်သွားတဲ့အကြောင်းမလေးရှားစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ပြဿနာတွေတက်နေတဲ့ယူကရိန်းနိုင်ငံရဲ့ဝန်ကြီးချုပ်ကဒီကနေ့ဗိုလ်ဟူးနေမှာဝါရှင်တန်သမ္မတအင်ပီရိုမှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံမှုရှိပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပိတ်ဆို့အရေးယူမှုတွေကိုရှောင်ရှားပြီးတော့မြောက်ကိုရီးယားကဘာတလွှားကိုလက်နက်တင်ပို့မှုပုလုံဆောင်နေရမှာမြန်မာနိုင်ငံလည်းပါဝင်နေတယ်လို့ယူဆရတဲ့အကြောင်းကုလသမဂ္ဂကျွမ်းကျင်သူတွေရဲ့အစီရင်ခံစာအစ်စ်မှာဖော်ပြပါတယ်ဒီလိုသတင်းနဲ့အတူထူးခြားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့တူတင်ပြပေးပါပါခင်ဗျာ
ဒီကနေ့နဲ့ပိုင်းမှာတော့နိုင်ငံတကာကအထူးအာရုံထားနေကြတဲ့ခရိုင်းမီးယားဒေသခံအားလုံးကဒီရုရှားဝင်ရောက်မှုကိုထောက်ခံကြိုဆိုကြပါရဲ့လားဆိုတော့ယူကရိန်းအခြေအနေကိုပြောပြပေးဖို့ရှိသလိုမြန်မာနိုင်ငံမှာ၃ရက်ကြာကျင်းပနေတဲ့နိုင်ငံတကာသတင်းမီဒီယာလွတ်လပ်ခွင့်ရဲ့စိန်ခေါ်မှုတွေအကြောင်းစီဝေးကဆွေးနွေးချက်နဲ့အတူ
အင်တာနက်အဆက်ကောင်းကောင်းမရတာရယ်နောက်တစ်ခါဒီ infrastructure လို့ခေါ်တဲ့ဒီ legacy media အစားမရှိရတယ်နောက်ပြီးတော့ ICT awareness ပေါ့နော် ID နဲ့ပတ်သက်ပြီးတော
့ဘာကကိုနေဖုန်းလို့ဖြစ်ပါတယ်မြန်မာပြည်ရဲ့ media မှာစိန်ခေါ်အခက်အခဲမှုတွေရှိနေသေးတဲ့အခြေအနေကိုလည်းနှာစင်ကြရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်2014ခုနှစ်မတ်လ12ရက်နေ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့ကိုအောင်လွင်ဦးတို့ကကြေညာပေးပါမယ်ရှင်
စနေနေ့ကပျောက်ဆုံးသွားတဲ့မလေးရှားခီးတဲ့လင်းဟာမူလပုံမှန်ဥတီသွားတဲ့ကွာလာလမ်ပူကနေတရုတ်နိုင်ငံဘေကျင်းမြို့ကိုသွားနေတဲ့လမ်းကြောင်းကနေတော်တော်ဝေးကွာတဲ့နေရာအထိသွေဖယ်သွားခဲ့တယ်လို့မလေးရှားစစ်ဖက်ရေးကတာဝန်ရှိသူတွေကပြောဆိုပါတယ်။လေရင်နဲ့အဆက်အသွယ်ပြတ်တောက်သွားတဲ့နေရာရဲ့မလေးရှားအရှိဘက်ကမ်းရိုးတန်းရဲ့အနောက်ဘက်ကီလိုမီတာရာနဲ့ချီးပြီးတော့ဝေးကွာတဲ့မလက္ကာရေလက်ကြားပေါ်မှာနောက်ဆုံးတွေ့ရှိခဲ့ရတယ်လို့မလေးရှားတာဝန်ရှိသူတွေကအင်ကာနေမှာပြောဆိုလိုက်တာပါအဲ့ဒီဒေသဟာကမ္ဘာမှာကုန်းသွယ်ရေကြောင်းတွာလာမှုဆိုင်ရာအရှုပ်ထွေးတွေအများဆုံးဒေသဖြစ်ပြီးတော့အင်ဒိုနီးရှားနိုင်ငံစူမတ်ထရာကျွန်းနဲ့မလေးရှားရဲ့အနောက်ဘက်ကမ်းရိုးတန်းတို့စုံစည်းရာအရာလည်းဖြစ်ပါတယ်လူပေါင်း239ယောက်လိုက်ပါသွားတဲ့ Boeing 777လေးဟာဘယ်နေရာမှာရှိနေတယ်ဆိုတာတင်းဆောင်လာတာတစတဲ့တစပိုးပြီးတော့စဉ်းစားရကြက်တဲ့ကိစ္စတစ်ခုဖြစ်လာပါတယ်စနေနေ့ကွာလာလမ်ပူကနေထွက်ခွာသွားပြီးတဲ့နောက်ပိုင်းအရေးပေါ်အချက်ပေးမှုတစုံတရာမရဘဲရေဒါဆက်ကွင်းကနေပျောက်ဆုံးသွားခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီလေရင်ပျောက်ဆုံးသွားမှုနောက်ကွယ်မှာအကျန်းဖက်သမားတွေပါဝင်ပတ်သက်မှုတစုံတရာမတွေ့ရဘူးလို့နိုင်ငံတကာရဲတပ်ဖွဲ့ Interpol ရဲ့အကြီးအကဲကပြောဆိုပါတယ်။ CIA ရဲ့အကြီးအကဲကတော့ဖြစ်နိုင်ခြေရှိတယ်ဆိုတဲ့ခန့်မှန်းထားတဲ့အချက်တွေထဲမှာဆက်လက်ဆွဲကင်ထားဆဲဖြစ်တယ်လို့ပြောဆိုပါတယ်။ခုလိုပျောက်ဆုံးသွားတဲ့မလေးရှားခီးတဲ့လေရင်ကိုရှာဖွေနေချင်းဗီယက်နမ်နိုင်ငံရဲ့လေဆိပ်တွေမှာတော့လုံခြုံရေးကိုပုံမတင်ကြပ်ထားပါတယ်။အစိုးရလုံခြုံရေးအထူးသတိပေးအဆင့်30ကပထမဆုံးအဆင့်ထားရှိပြီးတော့ဗီယက်နမ်နိုင်ငံတကာလေဆိပ်တွေမှာလုံခြုံရေးကိုတင်ကြပ်ထားတယ်လို့ဟန်နွိုင်းမြို့တော်မှာရှိတဲ့အပြည်ပြည်ဆိုင်ရာလေဆိပ်အကြီးအကဲကပြောဆိုပါရခင်ဗျာ
။ယူကရိန်းနိုင်ငံရဲ့ယာယီဝန်ကြီးချုပ်အစဉ်ရဆင်ရုပ်ကိုဗိုလ်ထုနှင့်အင်ဗီရိုမှာလက်ခံတွေ့ဆုံရမှာယူကရိန်းလူတွေကိုခိုင်မာထောက်ခံတဲ့အကြောင်းနဲ့စီးပွားရေးကူညီပေးရရေးအမေရိကန်သမ္မတဘရက်ကိုဝါမကအထူးကဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်။လက်တလုံးမှာလည်းယူကရိန်းနိုင်ငံကိုဒေါ်လာ10,000ကူညီပေးဖို့အမေရိကန်ကကတိပြုထားတာပါ။အချိန်နှဲမှာပဲယူကရိန်းနိုင်ငံရဲ့အကြမ်းတရနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီယာအင်္ဂါနေ့ကရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့နဲ့တယ်လီဖုန်းကတဆင့်ဆွေးနွေးခဲ့ပါတယ်။ယူကရိန်းနိုင်ငံရဲ့ပြဿနာမှာလုံယုံလုံစင်မဟုတ်ပဲရုရှားကကိုယ်သဘောနဲ့ကိုဝင်ဆွတ်ပတ်တာတပ်တွေဆေးလွတ်တာတွေကလက်ခံနိုင်စရာမရှိတဲ့အကြောင်းဝန်ကြီးကယ်ရီကပြောဆိုခဲ့တယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါယူကရိန်းနိုင်ငံရဲ့ခရိုင်းမီးယားဒေသမှာရုရှားနိုင်ငံရဲ့အကျိုးစီးပွားတွေရှိနေတယ်ဆိုတာကိုအမေရိကန်အနေနဲ့လေးစားပေမဲ့စစ်တပ်နဲ့အင်အားသုံးဆွတ်ဖက်ခွင့်မရှိဘူးလို့လည်းဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်
ဗင်နီဇူလာနိုင်ငံမှာသမ္မတနီကိုလတ်စ်မာဂျူရိုနှုတ်ထွက်ပေးဖို့တောင်းဆိုနေကြတဲ့အကြမ်းဖက်ဆန္ဒပြမှုတွေအတွင်းနောက်ဆုံးဖြစ်ရပ်ကတော့ကျောင်းသားခေါင်းဆောင်တဦးပြစ်ခတ်ခံခဲ့ရပြီးတော့တည်ဆုံသွားခဲ့ပါတယ်။ဒန်နီယယ်တီကိုတိုဆိုသူဟာအစိုးရစန့်ကျင်ရေးဆန္ဒပြသူတွေနဲ့အစိုးရကိုလူလာတဲ့စစ်ရေးတက်ကြွလှုပ်ရှားသူတွေလူညုံရေးတက်ဖွဲ့ဝင်တွေကြားတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်တနေ့တင်းလင်းလာနေညပိုင်းမှာပြစ်ခတ်တပ်ဖြတ်ခံခဲ့ရတာဖြစ်တယ်လို့တက္ကသိုလ်တွေရှိရာ San Cristobal မြို့ကတာဝန်ရှိသူတွေကပြောပါတယ်။ ဒီကိုယ်သူဟာမဒူရိုစန့်ကျင်ဆန္ဒပြမှုတွေအတွင်းမှာရဲရဲတောက်ပြောဆိုမှုတွေပြုလုပ်ခဲ့သူတဦးလည်းဖြစ်ပါတယ်။သတင်းပတ်9ရက်ကြာဖြစ်ပွားခဲ့တဲ့သမ္မတမဒူရိုနှုတ်ထွက်ပေးရေးဆန္ဒပြမှုတွေအတွင်းမှာအနည်းဆုံးလူပေါင်း22ဦးတေဆုံးခဲ့ရပြီးဖြစ်ပါတယ်။အဲ့ဒီလိုတေဆုံးခဲ့ရမှုတွေထဲမှာပါဝင်တဲ့ချီလီနိုင်ငံသားအမျိုးသမီးတစ်ယောက်ရဲ့အရေးနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့ချီလီအစိုးရကဗင်နီဇွဲလားအစိုးရကိုတည်ဝင်တောင်းဆိုထားပါတယ်။သူဟာဗင်နီဇွဲလားနိုင်ငံအတွင်းအကြမ်းဖက်အထိကျုံးတွေဖြစ်ပွားခဲ့ခြင်းကစလို့ပထမဦးဆုံးသေဆုံးခဲ့ရတဲ့နိုင်ငံသားသူတဦးလည်းဖြစ်ပါတယ်။သမ္မတမာဂျူရိုကတော့အဲ့ဒီဖြစ်ရဟာလက်ရအစွန်ရောက်သမားတွေရဲ့လက်ချက်ဆိုပြီးတော့အပြစ်ပို့ထားပါတယ်ခင်ဗျာ
။လီဗျားသမ္မတတွင်ထိန်းချုပ်ထားတဲ့စစ်ကမ်းကနေရေနံစင်းတွေတင်ဆောင်လာတဲ့မြောက်ကိုရီးယားမှတ်ပုံတင်သင်္ဘောဟာနိုင်ငံကရေပိုင်နဲ့ထက်ရောက်သွားပြီဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်လီဗျားဝန်ကြီးချုပ်ကိုလွှတ်တော်ကအယုံကြည်မရှိဆိုတင်သွင်းပြီးဖယ်ရှားလိုက်ပါတယ်။ဝင်ကြီးချုပ်အလီဇေရန်နေရာမှာအစားထိုးမဲ့သူမရခင်အချိန်ထိယာယီတာဝန်ယူသွားဖို့ကာဝေးဝင်ကြီးအဗ်ဒူလာအက်တနီကိုခန့်အပ်လိုက်တဲ့အကြောင်းလီဗျားလွှတ်တော်ကအင်္ဂါနေ့မှာကြေညာခဲ့တာပါ Morning Glory အမည်ရတဲ့ရင်းနှီးတင်သမောကိုအစိုးရပိုင်းစစ်ကဲစီရေတက်ကခေါ်ဆောင်လာချိန်မှာပဲယာစီဥရုစိုးဝါနေတာကိုခွင့်ကောင်းယူပြီးပင်လယ်ထဲမောင်းပြေခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်လာပြီးနောက်မှာပဲဝင်ကြီးချုပ်ကိုယာရုကဖယ်ရှားခဲ့တာဖြစ်ပါတယ်ယာရုကဖယ်ရှားခံရတဲ့ဝင်ကြီးချုပ်ကတော့လွှတ်တော်ဆုံးဖြတ်ချက်နဲ့ပတ်သက်လို့တစုံတရာတုံ့ပြန်ပြောဆိုတာမျိုးတော့မရှိသေးပါဘူး
ဒီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.23 လိုင်းဒိုမီတာ32 kHz 9.25 လိုင်းဒိုမီတာ39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်အသံမြန်မာပိုင်းအစီအစဉ်ကနေပြီးတော့နာနေခင်းသတင်းတွေကိုဆက်လက်ပြီးတော့ကြီးညာနေပါတယ်ခင်ဗျာဇန်နဝါရီလလာဇန်ပိုင်းကလူပေါင်း40ထက်မနည်းတေဆုံးခဲ့ရတဲ့ရခိုင်ပြည်နယ်ဒူချီယာရန်အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့လျှို့ဝှက်အစီရင်ခံစားပါဆွဆွဲချက်တွေဟာအခြေမြစ်ခိုင်လုံမှုမရှိဘူးဆိုပြီးတော့ဒူချီယာရန်ကိစ္စစုံစမ်းရေးကော်မရှင်ကပြောဆိုပါတယ်ဒူချီယာရန်ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့လျှို့ဝှက်အစီရင်ခံစားအပါအဝင်နိုင်ငံတကာသတင်းမီဒီယာတွေနဲ့လူမှုကွန်ရက်တွေမှာဖော်ပြတဲ့ရေးသားချက်တွေကိုအခြေခံပြီးတော့မှန်ကွင်းဆင်းလေ့လာတွေ့ဆုံမေးမြန်းမှုတွေပြုလုပ်ပြီးတော့အဲ့ဒီအစီရင်ခံစာကိုထုတ်ပြန်လိုက်တာဖြစ်တယ်ဆိုပြီးတော့ရေးသားသူတွေကပြောပါတယ်ကော်မရှင်အနေနဲ့လဲကော်မရှင်အဖွဲ့ဝင်တွေသာမကကျွမ်းကျင်သူတွေပညာရှင်တွေကိုဖိတ်ခေါ်ပြီးတော့ပါဝင်စေခဲ့တယ်လို့ဆိုပါတယ်အဲ့ဒီမှာတော့ခြေရွာသားတွေထိခိုက်ဒဏ်ရာရမှုရှိခဲ့တယ်ဆိုတာကိုတော့ကော်မရှင်အစီရင်ခံစာကအတည်ပြုထားပါတယ်စုံစမ်းစစ်ဆေးရမှာပါဝင်တဲ့ဒေါက်တာရင်ရွယ်ကလူညိုရေးတပ်ဖွဲ့ဝင်ကနေဖမ်းဆီးညှဉ်းပန်းနှိပ်စက်တာတွေလူရဲမှုတွေဖြစ်ခဲ့တယ်ဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းရမှာထိခိုက်ဒဏ်ရာရမှုတွေတွေ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့ဘလို့ဒဏ်ရာရခဲ့တယ်ဖြစ်နိုင်ခြေနှစ်ရက်ရှိတဲ့အကြောင်းရန်လူတဲ့လူအုပ်ကြီးနဲ့တွေ့တဲ့အခါမှာရဲတပ်သားတွေကသူတို့ကိုသူတို့ခုခံကာကွယ်ရင်းနဲ့ပြစ်ခတ်ရှင်းလင်းရတာမျိုးနဲ့ကြေးရွာသားတွေထွက်ပြေးတဲ့အခါမှာမှောင်ကြီးမဲကြီးတွေမှာထိခိုက်ဒဏ်ရာရတာမျိုးတွေဖြစ်တယ်ဆိုတာတွေကိုတွေ့ရှိခဲ့ရတယ်လို့ပြောပါတယ်ကုလသမဂ္ဂရဲ့လျှို့ဝှက်စီရင်ခန်းစာဆိုတာနဲ့ MSF ရဲ့ပြောဆိုချက်တွေဟာလုံးဝခိုင်လုံမှုမရှိဘူးလို့ကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုတွေကအထက်ထက်ညင်းဆိုခဲ့ပါတယ်ခင်ဗျာ
မြန်မာဆွေးနွေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားအပြစ်ကတ်ရဲ့စစ်ရေးသဘောတူညီချက်တည်းရဲ့အမြန်ဆုံးရရှိဖို့မျှော်လင့်တဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်မြန်မာဆွေးရရဲ့ပြည်တော်စုငင်းချင်းဖော်ဆောင်ရေးအဖွဲ့ဝင်တွေစစ်တပ်ကတာဝန်ရှိသူတွေနဲ့တိုင်းရင်းသားကိုယ်စားလှယ်ရဲ့နှစ်ရက်ကြာကျင်းပခဲ့တဲ့ဆွေးနွေးပွဲပြီးထုတ်ပြန်လိုက်တဲ့ကြေညာချက်ကိုလည်းကုလသမဂ္ဂတွင်းရင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ Nambia ကကြိုဆိုလိုက်တဲ့အကြောင်းကုလသမဂ္ဂပြောခွင့်ရသူကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ
Mr. Nambio hopes that with two sides now working on a single text of a joint nationwide ceasefire agreement,
တနင်္ဂနွေတိုက်တာနဲ့ပြစ်ခတ်ရစဲနိုင်မဲ့ပူးတွဲသဘောတူညီချက်တည်းရဲ့ထွက်ပေါ်လာဖို့နှစ်ဖက်စလုံးကကြိုးပမ်းသွားဖို့မျှော်လင့်တဲ့အကြောင်း Mr. Nambio ကပြောဆိုခဲ့တယ်လို့မကြာခင်မှာသဘောတူညီချက်ရရှိပြီးတနင်္ဂနွေအဆင့်လက်မှတ်ရေးထိုးမှုတွေကိုလည်းစောနံသမျှဆော့ဆော့လုပ်ဖို့နဲ့ဒီနောက်မှာလည်းနိုင်ငံရေးအရာဆွေးနွေးမှုတွေကိုချက်ချင်းစဖို့မျှော်လင့်တဲ့အကြောင်းအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ရဲ့ပြောကြားချက်ကိုကုလသမဂ္ဂပြောခွင့်ရသူကပြောဆိုသွားခဲ့တာပါတနင်္ဂနွေနေ့နဲ့တနင်္လာနေ့တွေမှာကျင်းပခဲ့တဲ့ရန်ကုန်မြို့ကဆွေးနွေးပွဲအပြီးမှာတော့အစိုးရနဲ့တိုင်းရင်းသားကိုယ်စားလှယ်ညီညွတ်ညီမျှပါဝင်တဲ့အဖွဲ့တစ်ဖွဲ့နဲ့တနင်္ဂနွေလုံးအဆင့်အပြစ်ခတ်ရစဲရေးသဘောတူညီချက်မူကျမ်းတစ်ရပ်ကိုရေးဆွဲဖို့ဆုံးဖြတ်ခဲ့ကြပါတယ်။စောအိမ်မှာတော့အပြစ်ခတ်ရစဲရေးသဘောတူညီချက်မူကျမ်းတွေကိုနှစ်ဖက်စလုံးကရေးဆွဲထားပေမဲ့ကွဲလွဲချက်တွေရှိနေတာကြောင့်ညှိနှိုင်းလို့မရနိုင်ပဲကြန့်ကြာနေခဲ့တာဖြစ်ပါတယ်။
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပိတ်ဆို့အရေးယူမှုတွေကိုချောင်ရှားပြီးတော့မြောက်ကိုရီးယားဟာကမ္ဘာတလွားလက်နက်တင်ပို့မှုတွေလှုပ်ဆောင်နေရမှာမြန်မာနိုင်ငံနဲ့ပါဝင်တယ်လို့ယူဆရတဲ့အကြောင်းကုလသမဂ္ဂကျွမ်းကျင်သူတွေရဲ့အစီရင်ခံစာအသစ်မှာဖော်ပြထားပါတယ်။ရှုပ်ထွေးပြီးတော့အစ်မင်းနဲ့နီလန်းတွေကိုအုံပြုတ်ပြီးလက်နက်တွေကိုပြပကိုတရားမဝင်တင်ပို့နေတာကိုတွေ့ရတဲ့အကြောင်းအဖွဲ့ဝင်၈ဦးပါကုလသမဂ္ဂကျွမ်းကျင်သူတွေကလုံခြုံရေးကောင်စီကိုအင်္ဂါနေ့ကတင်သွင်းလိုက်တဲ့အစီရင်ခံစာမှာဖော်ပြထားတာပါ။နိုင်ငံတကာမှာရှိတဲ့နိုင်ငံတကာမှာရှိတဲ့တန်ယုံနေဟန်ပြကုမ္ပဏီရန်တစ်ဆင့် Jet တိုက်လေယာဉ်နေမစ္စိုင်းဒုံးပြန်အစိပ်ပိုင်းတွေအထိလက်နက်တွေကိုရောင်းချနေတာတွေ့ရတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားနဲ့စစ်ဖက်ဆိုင်ရာအဆက်ဆံတွေရှိနေစေလို့တန်တရားရှိနေတဲ့မြန်မာနိုင်ငံရဲ့တာဝန်ရှိသူ2ဦးနဲ့ကုမ္ပဏီ3ဦးကိုပြီးခဲ့တဲ့2013ခုနှစ်ဇူလိုင်လနဲ့ဒီဇင်ဘာလတွေမှာအမေရိကန်ပြည်ထောင်စုကအရေးယူခဲ့တာကိုလည်းအစီရင်ခံစာကထောက်ပြခဲ့ပါတယ်ခင်ဗျာ။
2014ခုနှစ်ဗုဒ္ဓဟူးနေ့မနေ့ပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစာမိုးဝင်းနဲ့ကိုအောင်လွင်ဦးတို့ကြီးညာပေးခဲ့ကြတာပါဒီကနေ့မနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးရေနံနဲ့သဘာဝတန့်ွေပိုက်လိုက်မှာအလုလုနေကြတဲ့မြန်မာအလုသမားတွေဘာကြောင့်တရားစွဲခံနေရသလဲဆိုတာပြောပြပေးမှာပါရခိုင်ပြည်နယ်အမ်းမြုံနယ်22မိုင်ခန့်ကွာဝေးတဲ့နေရာကတရုတ်မြန်မာရေနံနဲ့တဘာဝတန်ငွေပိုက်လိုင်းဖြတ်တန်းရာဂျာစကန်တစ်ခုမှာလွန်ခဲ့တဲ့2လကျော်ဒီဇန်နဝါရီလနှောင်းပိုင်းကတရုတ်အလုသမားတွေနဲ့မြန်မာအလုသမားတွေရုံးရင်းဆန်ခတ်ဖြစ်ပွားပြီးတော့တရုတ်ကုမ္ပဏီပိုင်းနှစ်ထပ်အဆောက်အဦတစ်ခုမိရှို့မှုဖြစ်ခဲ့ပါတယ်။ဒီမှုနဲ့ပတ်သက်လို့ချင်းတိုင်းရင်းသားအလုသမား18ဦးကိုမိရှို့မှုအပါအဝင်ပုံမှန်3ခုနဲ့တရားစွဲထားပြီးမတ်လ10ရက်နေ့ကရုံးတင်စစ်ဆေးခဲ့တာပါ။အခြေအနေပြည်စုံကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်အမ်းမြို့နယ်22မိုင်ခန့်ကွာဝေးပြီးအန်းတောင်အုပ်စုတောင်ဆောက်ရွာကသဘာဝတန့်ွေပိုက်လိုင်းဖြတ်တန်းရာဂျာစကန်တစ်ခုမှာပြီးခဲ့တဲ့ဇန်နဝါရီလကတရုတ်လူသမားတွေနဲ့မြန်မာလူသမားတွေရုံးရင်းဆန်ခတ်မှုဖြစ်ပွားခဲ့တာပါ။ဒီဖြစ်ပွားမှုမှာမြန်မာရေနံနဲ့သဘာဝတန့်ွေစီမံကိန်းဦးစီးအရာရှိတဦးကတရားလိုလုပ်ပြီးသိန်း1600ကျော်တန်ဖိုးရှိတဲ့ပစ္စည်းများမိလောက်ပျက်စီးသွားတယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာလူသမားတွေကိုပုံမှန်3ခုနဲ့တရားစွဲခဲ့ပါတယ်။မလ10ရက်နေ့မှာတော့တရားရုံးမှာစတင်စစ်ဆေးခဲ့ပါတယ်။အလုသမားတွေနဲ့ပတ်သက်ပြီးအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကတော့အမ်းမြို့နယ်တရားရုံးမှာစတင်စစ်ဆေးခဲ့တဲ့ခါမှာတော့တရားခဏ်နေအဖြစ်ဆွဆွဲခံရသူတွေဟာညှဉ်းပန်းနှိပ်စက်တာကြောင့်မီးရှို့တာလို့ထွက်ဆိုခဲ့ရတယ်လို့ဆိုပါတယ
်။ MOG နဲ့ဒီ YNJG တရုတ်ရှင်ဆံပိုင်တဲ့ကုမ္ပဏီတို့ပူးပေါင်းလုပ်ဆောင်တဲ့နေရာပေါ့လေနော်။စိတ်ပေါင်း1625ဘိကျစီဆုံးရှုံးသွားရဲဆိုပြီးတော့ကုမျိုးထုတ်ဝင်းကတည်လုံပြီးတော့ဆွဲရမှုဖြစ်ကြပါတယ်။ဥပမာကသုံးခုက450နဲ့ရင်းဆောင်436ပါလို့။နောက်ရင်းဆောင်တိတိလေးပေါ့။အဲ့ဒီခုနဲ့ပတ်သက်ပြီးတော့မတိကဟာမျိုးနဲ့တရားရုံးမှာတည်လုံကိုအမှုစာဖြစ်တယ်ဆိုရင်ခိစ္စပေါ့ပေါ့တယ်။အဲ့စီဝူတော်ကဘေးကနေဝင်းခတ်ထားတယ်။ကြောက်တန်ဆိုင်တန်စုစုဝင်းခတ်ထားတယ်။အဲ့စီဝူတော်ကလည်းဒီအမိုးအကာနဲ့ပေါ်ပေးထားတဲ့စီကိုရောင်ပဲအဲ့ကိုရောင်မိရှုဒီဘက်မှာအလုပ်မားတွေနဲ့စကားများတဲ့ပုံစံကတူရှိနေလို့တစ်ခါကလည်းအဲ့မှာမိစလောင်ပြီးအဲ့မှာမိကူးဆက်လောင်သွားတဲ့တချို့ရှိရဲ့ဒါပေမဲ့အလုပ်မားတွေနဲ့သူတို့နဲ့အပြန်လာဖြစ်ဖြစ်အဆောင်ကတော့မိမလောင်ဘူးပေါ့နော်အဲ့တော့ဒေးဒုတ်တွေနဲ့ပြစ်ပုတ်ထားတဲ့ဒီဓာတ်ပုံနဲ့ပတ်တန်းတင်ရိုက်ထားတဲ့ရဲရရိုက်ထားတွေရရှိရဲ့အဲ့တော့ဘယ်သူမိရှုတယ်ဆိုတာကိုပြည်ကြမသိဘူးနော်အဲ့မှာကလေးတွေကိုမေးကြည့်တဲ့အခါမှာလည်းသူတို့ကိုညှင်းမနှိမ့်ဆက်လို့ဆက်ဆိုရတယ်ဆိုတာသူတို့ကိုလမ်းပြီးတော့တရားခွင်ရှေ့မှာလမ်းပြီးတော့ဟုတ်တယ်ကျွန်တော်တို့နှိမ့်ဆက်ပြီးတော့ဆက်ဆိုခိုင်းတယ်လက်ဖက်တွေထိုးခိုင်းတယ်အဲ့တော့ကျွန်တော်ထွက်ဆိုပြရပါတယ်ဆိုပြီးတော့ဒီအဲ့ဆက်ကွန်တို့ကြီးတို့ကဘုံထပြောတယ
်ဇန်နဝါရီလ26ရက်နေ့ကရုံးရင်းဆန်ခါဖြစ်ပွားစဉ်မှာမြန်မာနဲ့တရုတ်လူသမားအနည်းဆုံး60ခန့်ကရန်ဖြစ်ခဲ့ကြတာဖြစ်ပြီးအဆောင်ကိုဂဲလုံးတွေနဲ့ပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်ဒီနောက်ရန်ဖြစ်တဲ့အဆောင်နဲ့အနှဲငယ်လန့်နဲ့ခြံစည်းရိုးခတ်ပြီးတော့ပိတ်ထားတဲ့စီမံကိန်းရဲ့အဆောင်တစ်ခုမီးလောင်ပျက်စီးခဲ့ပါဗျ။အဲ့ဒီမီးလောင်မှုကိုတော့ချင်းတိုင်းရင်းသားမြန်မာလူသမားတွေကမီးရှို့တာဖြစ်တယ်ဆိုပြီးဆွဆွဲခဲ့တာပါ။ဒီမီးရှို့မှုနဲ့ပတ်သက်လို့တရားခဏ်နေဘက်ကညှင်းဆိုခဲ့တဲ့အတွက်တရားလိုဖြစ်တဲ့ဦးစီးအရာရှိကိုမေးခွန်းထုတ်ခဲ့တယ်ဆိုပြီးတရားခဏ်ဘက်ကရှေ့နေကြီးဦးအောင်သိန်းကဆက်ပြောပြပါဗျ။ခင
်ဗျားတို့ရှင်းပြောင်းပြောင်းလို့လို့မီးရှို့ရာဆိုရမဖြစ်နိုင်ဘူးလားလို့ကျွန်တော်မေးတော့ခါကြမဖြစ်နိုင်ပါဘူးလေ။ဘာလို့ရောက်ရှိတာဟုတ်လို့
မိလောင်ပျက်စီးမှုတွေအတွင်းကွန်ပျူတာများမိခင်တက်တာများဓာတ်ဆီသုံးလောင်ကံများဆက်ပစ္စည်းများကာလတန်ဖိုး3600ကျော်ဖို့နှစ်နာမှုရှိခဲ့တယ်ဆိုပြီးတရားလိုဘက်ကတရားရုံးမှာထွက်ဆိုခဲ့တာပါမြမရေနံနဲ့တဘာတောင်းဝေးစီမံကိန်းကအတာဝန်ရှိသူတွေကိုတော့ ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဖမ်းဆီးခံထားရတဲ့အလုသမား18ဦးထဲမှာအသက်18နှစ်အရွယ်ကနေအသက်32နှစ်ကြားလူငယ်တွေပါဝင်ပြီးသူတို့တွေဟာမကွေးတိုင်းငဖဲရွာကချင်းတိုင်းရင်းသားများဖြစ်ကြတယ်လို့ဆိုပါရယ်။တရုတ်နိုင်ငံက CNPC လို့ခေါ်တဲ့တရုတ်အစိုးရပိုင်းတရုတ်အမျိုးသားရေနံကော်ပိုရေးရှင်းကနေအကောင့်ထဲပေါ်ဆောင်ရွက်နေတဲ့သဘာဝတန့်ွင့်စီမံကိန်းဟာအမေရိကန်ဒေါ်လာတန်ပေါင်းများစွာကုန်ခံပြီးဆောက်လုပ်နေတဲ့စီမံကိန်းဖြစ်တယ်လို့ဒီစီမံကိန်းနဲ့ပတ်သက်လို့စန့်ကျင်ကန့်ကွက်မှုတွေကလည်းရခိုင်ပြည်နယ်တွင်းမှာဖြစ်ပေါ်ခဲ့ပါတယ်ရှင်
။မအေးအေးမှပြောပြခဲ့တာပါရှင်။ပွင့်လင်းလွတ်လပ်လာစမြန်မာနိုင်ငံမှာသတင်းမီဒီယာဖွံ့ဖြိုးတိုးတက်လာပေမဲ့ငြိမ်းချမ်းရေးတည်ဆောက်မှုမှာမီဒီယာရဲ့အခန်းကဏ္ဍနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့စိန်ခေါ်အကဲဆတ်မှုတွေလည်းရှိနေသေးတဲ့အကြောင်းနောက်တစ်ခါအင်တာနက်နည်းပညာသတင်းမီဒီယာလွတ်လပ်ခွင့်ပို့ပြီးတော့ရလာဖို့ကျင့်ဝတ်ပိုင်းဆိုင်ရာတွေကိုသတင်းသမားတွေစောင့်ထိန်လိုက်နာဖို့စတဲ့စိန်ခေါ်အကဲဆတ်မှုတွေနဲ့ပတ်သက်လို့ရန်ကုန်မှာမတ်လ10ရက်နေ့ကစတင်ကျင်းပနေတဲ့အပြည်ပြည်ဆိုင်ရာသတင်းမီဒီယာညီလာခံရဲ့ဒုတိယမြောက်နေ့မှာဆွေးနွေးခဲ့တဲ့အထက်မြန်မာသတင်းသမားတွေရဲ့အမြင်သုံးသပ်ချက်တွေကိုတော့မဆုမွန်ကကောက်နှုတ်တင်ပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုအာရှနဲ့ပစ္စည်းပိတ်ဒေတာလုံးဆိုင်ရာသတင်းမီဒီယာလွတ်လပ်ခွင့်တွေရဲ့စိန်ခေါ်မှုတွေကိုအဓိကထားပြီးဆွေးနွေးနေကြတဲ့ Eastward Center ရဲ့အပြည်ပြည်ဆိုင်ရာသတင်းမီဒီယာညီလာခံဒုတိယနေ့မှာတော့ငြိမ်းချမ်းရေးတည်ဆောက်မှုမှာသတင်းမီဒီယာတွေရဲ့အခန်းကဏ္ဍခေတ်မီသတင်းစုဆောင်ရယူမှုစသဖြင့်နိုင်ငံတကာသတင်းသမားတွေကဗတ်စုံတောင်းဆောင်ကနေဆွေးနွေးခဲ့ကြတဲ့အထက်အင်တာနက်လွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့အင်တာနက်ဆိုင်ဘာထောက်လှမ်းရေးပိတ်ပင်တားဆီးမှုတွေနဲ့စိန်ခေါ်မှုများဆိုတဲ့ခေါင်းစဉ်ကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်အစိုးရရဲ့စီးစစ်ထိန်းချုပ်မှုတွေအစစ်မြေနည်းပညာသုံးထောက်လှမ်းမှုတွေနဲ့စိန်ခေါ်မှုတွေရဲ့အကြောင်းနိုင်ငံတကာပညာရှင်တွေနဲ့အတူမြန်မာ ICT ဖွံ့ဖြိုးရေးအဖွဲ့မီဒိုရဲ့အမှုဆောင်ဒါရိုက်တာကိုနေဖုံးလက်ကလည်းပါဝင်ဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံလက်ရှိရင်ဆိုင်တွေ့ကြုံနေရတဲ့စိန်ခေါ်အကဲဆတ်မှုတွေနဲ့ပတ်သက်ပြီးလှုပ်ဆောင်ရအောင်မဲ့အချက်တွေကိုတုံ့တက်ခဲ့တယ်လို့ကိုနေဖုံးလက်ကပြောပြပါတယ
်ဒီထဲမှာရှိတဲ့ဒီ internet freedom နဲ့ပတ်သက်တဲ့အခြေအနေတွေပေါ့နော်အဲ့မှာနိုင်ငံကြုံတွေ့နေရတဲ့အဲ့ဒီစိန်ခေါ်မှုတွေပေါ့နော်အဲ့ဒါကိုအဓိကတော့အဲ့လေးလုံးနဲ့ပြောစီတာပေါ့internet ဆက်ကောင်းကောင်းမရတာရယ်နောက်တစ်ခါဒီ infrastructure လို့ခေါ်တဲ့ဒီ legacy media အစားမရှိတာရယ်နောက်ပြီးတော့ ICT awareness ပေါ့နော်ဒီ ID နဲ့ပတ်သက်ပြီးတော့တိမှုအားနည်းတာရယ် institution ပေါ့နော်ဒီ cyber space ပေါ့နော်ဒီ internet သုံးစွဲသူတွေအတွက်လိုအပ်တဲ့ cyber တိကျတဲ့ law တွေရဲရဲဌာနတို့ပြီးတော့တရားရေးတို့ဒါမျိုးတွေမရှိတာရယ်ပေါ့နော်အားတွေကိုကျွန်တော်အဓိက AI လေးလုံးနဲ့ပြောပြလိုက်တာ
ပွင့်လင်းလွတ်လပ်ကစားမြန်မာနိုင်ငံလိုအနေအထားမှာခိုင်မာတိကျတဲ့နိုင်ငံတကာစံနှုန်းနဲ့ကပ်ညီတဲ့ဤပညာဥပဒေတွေပြဋ္ဌာန်းနိုင်မှုနဲ့အစစ်မြစ်ဤပညာပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်ရေးအတွက်ပညာရေးစနစ်တွေမြင့်တင်မှုတွေကိုအလေးနက်ထားလှုံ့ဆော်တင်တယ်လို့ပညာရှင်တွေကထောက်ပြပြောဆိုခဲ့တယ်လို့လည်းထင်ရှားတဲ့ဘလော့ဂါတဦးဖြစ်တဲ့ကိုနေဖုံးလက်ကပြောပါတယ
်ဒီ ICT awareness လို့ခေါ်တဲ့ဤပညာနဲ့ပတ်သက်ပြီးတော့သိမှု level ဆိုရင်တော့ဒါပညာရေးစနစ်ကိုပေါ့ပါပြင်ပြီးတော့ပညာရေးစနစ်မှာပါဤပညာနဲ့ပတ်သက်တဲ့သင်ယူတွေပေါ့နော်အဲ့ဒါတွေဖြည့်ဆွရမှာပေါ့နောက်တစ်ခုဒီ institution ဘက်မှာတော့ဥပဒေတွေထပ်ပြီးရေးဆွဲရမယ်ပြီးတော့အဲဒီဥပဒေတွေကိုကောင်းတယ်ဖော်ဖို့အတွက်ဒီလိုမျိုးရဲဌာနတွေရောနောက်ပြီးတော့တရားရုံးတွေရောအဲ့ဒါတွေကိုပါထပ်ပြီးတော့အဆင့်မြင့်လေရမှာပေါ့
ဆက်ပြီးတော့သတင်းကောင်းစဉ်အလိုက်အုပ်စုခွဲဆွေးနေကြတဲ့အထက်မှာတိုးတက်နေတဲ့ဤပညာခင်မှာကြုံတွေ့နေရတဲ့သတင်းသမားတွေရဲ့ကျင့်ဝတ်ဆောင်ထိမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲမှာဥဆောင်ဆွေးနွေးခဲ့သူမြစည်းမသတင်းဌာနကိုမတီတီထောင်ခဲ့သူပြည်ပကနေပြီးတော့မှမြန်မာပြည်တွင်းမှာသတင်းမီဒီယာလုပ်ငန်းပြန်ပြီးတော့လုပ်ကိုင်နေတဲ့ဦးစိုးမြင့်ကလွန်ခဲ့တဲ့နှစ်နှစ်ကာလအတွင်းမြန်မာနိုင်ငံရဲ့သတင်းမီဒီယာဖွံ့ဖြိုးတိုးတက်မှုနဲ့အခုလက်ရှိအခြေအနေတွေမှာလိုအပ်ချက်တွေရှိနေတာကိုသုံးသပ်တင်ပြခဲ့ပါတယ်
။ဒီကာလနှစ်နှစ်တာကာလအတွင်းမှာဖြစ်ပေါ်တိုးတက်မှုတွေကောင်းလာရင်ရှိလို့ဥပမာ WHO မျိုးတွေလည်းဆိုတော့လွတ်လပ်စွာလုပ်နိုင်တဲ့သတင်းမီဒီယာအဖွဲ့အစည်းတွေ၊သတင်းတောက်အဖွဲ့အစည်းတွေနောက်ပြီးတော့ဥပဒေတချို့ထွက်လာတယ်နော်။သင်တန်းတွေ capacity training တွေလုပ်နိုင်တဲ့ဟာတွေအတိုင်းအတာတစ်ခုရှိလာတယ်အဲ့နဲ့တစ်ဖက်မှာလည်းဟိုကျွန်တော်တို့တွေနေစဉ်ရင်ဆိုင်နေရတဲ့အခက်အခဲကြီးရှိတယ်။တည်င်းအချက်လက်တွေကိုမရအောင်ကန့်တတ်မှုတွေရှိနေသေးတယ်။အဲဥပမာအားဖြင့်ဟိုနေရာတွေကိုကြောက်လို့မရတာမျိုးတွေနော်နောက်တစ်ခုကဟိုအစိုးရဝန်ကြီးဌာနတွေမှာကျွန်တော်တို့ကဟိုကျွန်တော်တို့လူချင်းတဲ့အချက်ပေါ့သူတို့ပြတာမဟုတ်ဘူးဒီမဟုတ်ဘူးကျွန်တော်တို့လူချင်းတဲ့အချက်တွေကိုမရတဲ့အမျိုးတွေဒါမျိုးတွေကကန့်တတ်မှုစိန်ခေါ်မှုတွေရှိနေသေးတယ်
တိုးတက်ပြောင်းလဲလာတဲ့မြန်မာသတင်းမီဒီယာလောကမှာပညာရှင်သတင်းသမားတွေထွက်ပေါ်လာဖို့နဲ့သတင်းကျင့်ဝတ်ပိုင်းဆိုင်ရာစောင့်စည်းလိုက်နာမှုတွေမှာလည်းသတင်းသမားတွေကကိုယ်တိုင်ဝိုင်းဝန်းအားထုတ်ကြိုးပမ်းကြဖို့လိုအပ်နေသေးတယ်လို့ဦးစိုးမြင့်ကထောက်ပြပြောဆိုပါတယ
် professionalism ပေါ့နော်ဟိုသတင်းတောက်ဒီသတင်းသာဆရာသမားတွေပြောကိုယ့်ဘာသာကိုစောင့်ထိန်လိုက်နာရမယ်ကျင့်ဝတ်တွေပေါ့နော်အဲ့ဒီဟာတွေကိုကျွန်တော်တို့ကဟိုလက်တွေ့မှာအားနည်းမှုတွေရှိတယ်စောင့်ထိန်ရမယ်ကျင့်ဝတ်တွေဟိုစောင့်ထိန်ရမယ်ကျင့်ဝတ်တွေကဘာတွေလဲ ဟိုသတင်းစာပညာအနေနဲ့ဘာတွေကတော့တန်ဖိုးထားလဲဆိုတာကိုကျွန်တော်တို့ဒီအဲ့ဒါကိုအရေးကြီးတယ်လို့ကျွန်တော်ကအဲ့ဒါကိုဆွေးနွေးခဲ့တာပ
ါမြန်မာနိုင်ငံမှာပထမဦးဆုံးအချိန်အခုလိုမျိုးသတင်းမီဒီယာညီလာခံကျင်းပခွင့်ရတာနဲ့ပတ်သက်ပြီးလဲနိုင်ငံတကာနဲ့မြန်မာသတင်းမီဒီယာပိုင်းဆိုင်ရာအမြင့်ချင်းအတွေ့အကြုံချင်းသိရှိဖလှယ်နိုင်ခွင့်နောက်ပြီးတော့အချင်းချင်း network အသွင်ချိတ်ဆက်မှုရသွားနိုင်တာဟာပြုပြင်ပြောင်းလဲရင်လမ်းကြောင်းကိုတွားနေတဲ့မြန်မာနိုင်ငံရဲ့သတင်းမီဒီယာအနာဂတ်အတွက်အကျိုးများပါတယ်လို့မြန်မာသတင်းသမားတွေကသုံးသပ်ပါတယ် East West Center ရဲ့2014ခုနှစ်အတွက်သတင်းမီဒီယာစာနယ်ဇင်းလွတ်လပ်ခွင့်ဤစိန်ခေါ်မှုများဆိုတဲ့ကောင်းစဉ်နဲ့ကျင်းပနေတဲ့သတင်းမီဒီယာညီလာခံကိုကုန်သည်ကြီးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်မှ၃ရက်တာဆွေးနွေးကြမှာပါနိုင်ငံပေါင်း25နိုင်ငံကသတင်းသမားတွေနဲ့စာနယ်ဇင်းလုပ်ငန်းရှင်တွေယာနဲ့ချီပြီးတက်ရောက်နေကြတာလည်းဖြစ်ပါတယ
်မဆူမွန်ပြောပြခဲ့တာနဲ့တဆက်သေးပါပဲဒီသတင်းမီဒီယာလွတ်လပ်ခွင့်ရဲ့စိန်ခေါ်မှုများဆိုတဲ့ဆွေးနွေးပွဲမှာဆွေးနွေးခဲ့ကြတဲ့ခေါင်းစဉ်တွေတွေငြိမ်းချမ်းရေးတည်ဆောက်မှုနဲ့သတင်းမီဒီယာအခန်းကဏ္ဍမှာပြည်ပခါတွေအတွင်သတင်းယူတဲ့အခြေအနေတွေလည်းပါဝင်ပါတယ်။ပင်တိုင်ဆွေးနွေးတဲ့သူတွေထဲမှာကျမတို့ရဲ့ဒီ VOA မြန်မာပိုင်းကဌာနမှုဦးတန်းလွင်ထွန်းလည်းပါဝင်တဲ့အတွက် VOA ရုံးချုပ်ကနေပြီးမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းခဲ့ပါတယ်။အဲဒီခါမှာဦးတန်းလွင်ထွန်းကအခုလိုစပြီးပြောပြပါရရှင်
။ဟုတ်ကဲ့ဒီနေ့ဆွေးနွေးပွဲကငြိမ်းချမ်းလုပ်ငန်းစဉ်မှာမီဒီယာတွေရဲ့အခန်းကဏ္ဍအဲဒီအခန်းကဏ္ဍနဲ့ပတ်သက်လို့ကဒီအော်စတြေးလျမှာရှိတဲ့တက္ကသိုလ်တစ်ခုကဘာမောက်ခါတယောက်သူကတော့ငင်းချမ်းရေးနဲ့ Peace Journalism လို့ခေါ်တယ်ငင်းချမ်းရေးကိုအထူးပြုတဲ့သတင်းပညာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးသူဗမာပြည်ကလိုအပ်ချက်ကလေးတွေဒီကိစ္စအရေးကြီးတယ်ဆိုတဲ့အကြောင်းသူကပြောတယ်ငင်းချမ်းရေးလုပ်ငန်းစဉ်တွေမှာသတင်းသမားတွေအနေနဲ့အခြေအနေလေးတွေကိုပို့ပြီးတော့နားလည်သဘောပေါက်ပြီးတော့အထောက်အပံ့ဘယ်လိုဖြစ်အောင်လုပ်ပေးမလဲဆိုတဲ့အချက်လေးတွေသူကဆွေးနွေးသွားတာပေါ့နောက်တစ်ယောက်ကဟိုမြန်မာ Peace Center ကဥအောင်နိုင်ဦးသူတို့ရဲ့နေငယ်စင်တာကလုပ်နေတဲ့အခြေအနေလေးရှင်းပြရတယ်။ဒါပေမဲ့သတင်းသမားတွေကတချို့နားလည်မှုလွဲပြီးတော့သတင်းမှားတွေရေးတတ်ကြတယ်ဆိုတဲ့အကြောင်းသူထောက်ပြသွားတာရှိတယ်။နောက်တစ်ယောက်ကတော့အိညာပြည်ကသတင်းတောက်မှာလေးတယောက်သူကမွန်ဘိုင်းမှာအခြေစိုက်တယ်။သူကလည်းသူတို့အိညာပြည်ဘက်မှာဖြစ်ခဲ့တဲ့အခြေအနေလေးသူတို့အတွေ့အကြုံလေးကိုရှင်းပြသွားတယ်။ကျွန်တော်ကတော့အဓိကတော့ဒီအမေရိကန်အခြေစိုက်အမေရိကန်နေငယ်ရေးဌာနရဲ့အစီရင်ခံစာလေးတစ်ခုအကြောင်းလေးကိုပြောပြတာပါ။
ဟုတ်ကဲ့အဲ့တော့ဦးတန်းလွင်ထွန်းကဒီ American ငင်းချမ်းရေးစင်တာကဒီငင်းချမ်းရေးလုပ်ငန်းပေါ်မှာမီဒီယာရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့သုံးသပ်ထားတဲ့အစီရင်ခံစာကိုပြောခဲ့တယ်ဆိုတော့အဲ့ဒီဟာလေးအချင်းချုပ်ပြောပြပေးပါလားရှင
်ဟုတ်ကဲ့အဲ့ဒီအစီရင်ခံစာကပြီးခဲ့တဲ့နှစ်ကကျွန်တော်နဲ့အတူ American ငင်းချမ်းရေးဌာနကလူတချို့မြန်မာပြည်ကိုသွားတယ်သွားပြီးတော့ဒီမြန်မာနိုင်ငံရဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာအဓိကအဖြစ်မြန်မာပြည်ကိုငင်းချမ်းရေးရအောင်လုပ်ချင်တယ်ဆိုလို့ရှိရင်မြန်မာပြည်မှာဖြစ်နေတဲ့ပြည်ပခါတွေကိုကျွန်တော်တို့ဖြေရှင်းရမယ်ပြိပခဆိုတဲ့နေရာမှာပြိပခကို3မျိုးလို့ကျွန်တော်တို့ကမြင်တယ်။ပြိပခ3မျိုးဆိုတာဘာလဲဆိုတော့နံပါတ်1ကဒီအစိုးရနဲ့ပြည်သူတွေကြားထဲမှာဖြစ်နေတဲ့ပြိပခ။နံပါတ်2ကတိုင်းရင်းသားရဲ့နောက်ပြီးတော့နိုင်ငံရေးပါတီတွေကြားထဲမှာဖြစ်နေတဲ့ပြိပခ။နံပါတ်3ကဒီလူလူလူတန်းသားလူအတိုင်းဝိုင်းထဲမှာဖြစ်နေတဲ့ပြိပခပေါ့။အဲ့ဒါကတော့ဘာသာရေးဆိုင်ရာပြိပခတွေလို့ဟာမျိုး။ဒီလို3မျိုးကိုကျွန်တော်တို့ကမြင်တယ်။ဒီ3မျိုးထဲမှာအထူးသဖြင့်ဒီပြိပခတွေဖြစ်ရတဲ့ဟာကပြိပခတွေမှာပါဝင်နေတဲ့သူတွေရဲ့အတွေ့အကြုံတွေသူတို့အနေနဲ့သူတို့ဘာတွေသိထားလဲပေါ့နော်သူတို့ရဲ့ knowledge လို့ခေါ်တော့ပါအဲ့ဒါသူတို့ဘာတွေသိထားလဲသူတို့မှာဘာတွေများအခါသိရဲ့အတွေ့အကြုံတွေရှိသလဲအဲ့ဒါတွေရှိသွားတယ်အဲ့ဒီအတွေ့အကြုံတွေပေါ်မူတည်ပြီးတော့သူတို့အနေနဲ့ဘာတွေများသူတို့ရဲ့ attitude လို့ခေါ်တယ်သူတို့ရဲ့အမြင်သဘောထားတွေဘယ်လိုပြောင်းလဲလာလဲအဲ့လိုသဘောထားအမြင်ပြောင်းလဲလာတဲ့အခြေအတင်ပေါ်မူတည်ပြီးတော့သူတို့ဘယ်လိုအပြုအမူတွေလုပ်လာလဲအဲ့ဒါ behavior ပေါ့အဲ့တော့ knowledge ရဲ့ attitude ရဲ့ behavior ရဲ့အဲ့ဒီအချက်၃ချက်ကိုမီဒီယာတွေအနေနဲ့ကြားဝင်ပြီးပြောင်းလဲသွားလုပ်နိုင်လို့ရှိရင်ပြောင်းတဲ့အောင်အမြင်တွေကြည်လင်လာမယ်ယုံကြည်မှုပိုတိုးပွားလာမယ်နောက်ပြီးတော့တောင်းတဲ့ဟိုတစ်ဖက်နဲ့တစ်ဖက်စီလုံးမြင်မှုအားလေးပိုကောင်းလာမယ်ဆိုတဲ့အခြေခံသဘောလေးနဲ့လုပ်ပေးတာအဲ့တော့လူတွေရဲ့ knowledge တွေ attitude တွေ behavior တွေအဲ့တော့သူတို့ရဲ့အတွေ့အကြုံအသိပညာပြီးတော့သဘောထားပြီးတော့အပြုအမူတွေကိုပြောင်းလဲသွားအောင်ဆိုလို့ရှိရင်မီဒီယာတွေမှာအထူးသဖြင့်ပေါ့နော်ဟိုတောင်းတဲ့အောင်နားလည်မှုတွေရအောင် radio တွေကနေပြီးတော့ talk show လေးတွေလူတွေတစ်ဖက်နဲ့တစ်ဖက်လူတွေထိတ်ခေါ်ပြီးတော့ဘယ်လိုလုပ်မလဲအားလုံးတစ်ဖက်နဲ့တစ်ဖက်မကျင်းတတ်တာတွေပဲပြောမနေလည်းနဲ့တစ်ဖက်ကနေပြောအစိုးရဝန်ထမ်းတွေကလည်းလာပြီးတော့သူတို့ရှင်းပြတာတွေပဲလုပ်လာလေဆိုလို့ရှိရင်တစ်ဖက်နဲ့တစ်ဖက်ဟိုယုံကြည်မှုလေးတွေပေါ်တိုးလာမယ်နောက်ပြီးတော့ပွင့်လင်းမြင်သာမှုလေးရှိလာမယ်ဒါဆိုလို့ရှိရင်အစိုးရနဲ့ပြည်သူကြားထဲမှာဆိုလို့ရှိရင်လည်းနားလည်မှုလေးရှိလာတဲ့ပြိပခါလေးနည်းနည်းချုပ်ငိမ့်သွားမယ်ဆိုတဲ့အနေထားပေါ့နော်တိုင်းရင်းသားတွေကြားထဲမှာဆိုလို့ရှိရင်လည်းတစ်ယောက်နဲ့တစ်ယောက်တစ်ချိန်လုံးကဟိုရှိနေခဲ့တဲ့အမြင်ကျင်းမြောက်မှုလေးဘာတွေညာတွေဆိုတာတွေကိုပို့ပြီးတော့ဟို radio program တွေတမမလို့ရှင် TV program တွေအမြင်လေးတွေရှင်းသွားအောင်လုပ်ပေးနိုင်လို့ရှင်အဲဒီပြိပခါတွေချုပ်ငိမ့်သွားနိုင်တယ်တမမလို့ရှင်ချုပ်ငိမ့်မသွားနိုင်တော့မှာပဲအပြည့်ရော့သွားနိုင်တယ်ဆိုတဲ့အမြင်လေးကိုအစီရင်ခံစာသုံးသပ်ထားတာပါအဲ့တော့အဲ့ဒီသုံးသပ်ထားတဲ့ဟာလေးကိုကျွန်တော်ကအပြန်အလှန်ပြောပြလိုက်ရတယ်လေ
ငြိမ်းချမ်းရေးတည်ဆောက်မှုမှာမီဒီယာတွေရဲ့အခန်းကဏ္ဍအကြောင်းဆွေးနွေးချက်တွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကိုမတ်တင်ကီထိုက်ကဆက်သွယ်မေးမြန်းခဲ့တာပါရှင်။မြန်မာပြည်ဆိုင်ရာဆက်သွယ်မေးမြန်းချက်တွေသတင်းဆောင်ပါတွေကြံတာပြီးယူကရိန်းနိုင်ငံဘက်ကိုအလှည့်ပေးကြပါတယ်။ခရိုင်းမီးယားဒေသရဲ့အနာဂတ်ရေးအကြောင်းပြပြီးတော့ရုရှားနိုင်ငံကယူကရိန်းနိုင်ငံအပေါ်မှာအန်တုစမ်းသပ်ကျင့်နေပါတယ်။ဒါပေမဲ့လူမျိုးစုပေါင်းစုံနေထိုင်တဲ့ကျွန်းဆွယ်ဒေသအတွင်းမှာတော့ရုရှားပေါ်ထောက်ခံမှုနဲ့တစ္ဆာစောင့်တိမှုဟာအပြတ်တက်ကြီးပေါ်ထွက်နေတာမျိုးတော့လည်းမဟုတ်ပါဘူး။ယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ဒေသကအပန်းဖြေမြို့ယယ်တာကနေ VOA သတင်းတောက်အလစ်ဘက်အဲရော့ရဲ့သတင်းပေးပို့ချက်ကိုတော့ဥဆာမိုဝေကပြောပြပေးပါဦးမယ်ရှင်
။ယယ်တာဟာခရိုင်းမီးယားကမ်းရိုးတန်းမှာတည်ရှိတဲ့ပင်လယ်ကမ်းခြေမြို့လေးတစ်မြို့ဖြစ်ပါတယ်။ဟိုးတစ်ချိန်ရုရှားဇာဗီယင်မျိုးနွယ်တွေဝင်ထွက်သွားလာအပန်းဖြေရရပ်ဖြစ်ခဲ့တယ်လို့ဒုတိယကမ္ဘာစစ်ပြီးဆုံးကနေ့ချိန်မှာမဟာမိတ်ခေါင်းဆောင်တွေဥရောပအမျိုးပုံကိုပြန်ပြီးတော့ရေးဆွဲတဲ့နေရာလေးဖြစ်ပါတယ်။အခုတော့အဲ့ဒီမြေပုံကိုပြန်ပြီးတော့ပင်စင်ကောင်းပင်စင်တော့မယ့်အနေအထားမျိုးဖြစ်နေပါပြီ။ရုရှားကိုထောက်ခံတဲ့တပ်ဖွဲ့တွေဟာခရိုင်းမီးယားဒေသတစ်ခုလုံးကိုသိမ်းပိုက်ထားတယ်လို့တနင်္ဂနွေနေ့ကပြုတ်လုတဲ့ဆန္ဒခံယူပွဲကလည်းယူကရိန်းပိုင်ဒေသကိုရုရှားရဲ့အချုပ်အခြာပိုင်နေမြေဖြစ်ရောက်ရှိစေဖို့လိုလားနေပါတယ်။ဒေသရင်းအခြေအနေ6ကမ္ဘာကိုရောက်နေပြီလို့မဆိုနိုင်သေးပါဘူး။အနှံ့ပြားမှာတင်းမာမှုတွေရှိနေတဲ့ဆိုပေမဲ့ယယ်တာမြို့ရဲ့တနေ့တရက်တာလွတ်လပ်ပေါ်ွားစွာပျော်ရွှင်နေမှုတွေကတော့ရှိနေသေးပါမိသားစုတွေကမ်းခြေတစ်ချောင်းမှာလေငင်းခံပြီးတော့ပင်လယ်ရဲ့အရသာကိုခံစားနေကြပါတယ်။တခြားတနေရာမှာတော့ရုရှားကိုလိုလားသူတွေဟာလီနင်ကြောက်ရွံ့ထုရဲ့ရှေ့မှာစုယုံပြီးတော့ခရိုင်းမီးယားဒေသမှာအများစုရှိတဲ့ရုရှားလူမျိုးစုတွေရဲ့သဘောထားကိုထင်ဟပ်ပြသနေကြပါတယ်။လူတွေကတော့တော်တော်များပါတယ်။ဒါပေမဲ့အားလုံးတော့မဟုတ်ပါဘူး။ဆက်ဗလန်ဟာရုရှားနိုင်ငံသူတယောက်ပါ။သူမရဲ့ခင်မွန်းဖြစ်သူရက်စတန်ကတော့ခရိုင်းမီးယားကတာတာမျိုးနွယ်စုဝင်ယူကရိန်းနိုင်ငံသားဖြစ်ပါတယ်။သူမဟာလွန်ခဲ့တဲ့3နှစ်ကပဲယူကရိန်းနိုင်ငံကိုပြောင်းရွှေ့ရောက်ရှိနေထိုင်ခဲ့သူဖြစ်ပါတယ်။မော်စကိုအစိုးရကရုရှားလူမျိုးတွေကိုအကာအကွယ်ပေးဖို့ဆိုတဲ့အကြောင်းပြချက်နဲ့ကျူးကျော်ဝင်ရောက်လာတဲ့လူရဲဟာအတုအယောင်သာဖြစ်တယ်လို့သူမကပြောပါတယ်။
Nobody does any harm to Russian people. Everything.
ဘယ်သူကမှဒီမှာရှိတဲ့ဘယ်ရုရှားလူမျိုးတွေကိုထိခိုက်အောင်လုပ်တာမရှိပါဘူး။ကျမကိုယ်တိုင်လည်းရုရှားပဲသိတာပေါ့။ဒီမှာဆက်ဆရာရအေးချမ်းနေတာပါပူတင်ရောက်မလာခင်အထိရှင်ရင်ဆွဲအခြေအနေအတိုင်းငင်းငင်းချမ်းချမ်းရှိနေခဲ့ပါတယ
်သူမရဲ့ခင်မွန်းတဲ့ရက်စတန်ကလည်းတကယ်တမ်းဒီဒေတာတွေမှာခံနေကြတဲ့သူတွေဟာရုရှားမဟုတ်တဲ့သူတွေဖြစ်တယ်လို့ပြောပါတယ်သူရဲ့မှတ်ချက်စကားကအနီးပတ်ဝန်းကျင်မှာကြည့်နေသူတွေကိုဒေါသဖြစ်စေခဲ့ပါတယ
် Wisdom says the only harm is to the region's non-Russians
သူကယူကရိန်းနိုင်ငံသားတွေနဲ့ခရိုင်းမီးယားတာတာမျိုးနွယ်စုဝင်တွေရဲ့အခွင့်အရေးတွေချိုးဖောက်ခံရပါတယ်ကျွန်တော်တို့ကိုအကာအကွယ်ပေးကြပါလို့မေတ္တာရက်ခံပါတယ်။အခုဘေးပတ်ဝန်းကျင်ကိုကြည့်လိုက်ရင်ကျွန်တော်ပြောတဲ့အတိုင်းမဟုတ်ဘူးလားခင်ဗျာဆိုပြီးတော့ရုရှားဘာသာနဲ့ပြောဆိုသွားတာပါ။သူချစ်ခင်မြတ်နိုးသူတွေအတွက်တိုက်ခိုက်ဖို့အစဉ်သင့်မယ်လို့လည်းရက်စတန်ကပြောပါတယ
်။မင်းဝီရှူဒိုင
်ကျွန်တော်တို့ဟာအခြေအနေကိုစောင့်ကြည့်နေပါတယ်။တကယ်လို့များအပြောင်းလဲဖြစ်သွားခဲ့မယ်ဆိုရင်တော့ကျွန်တော်တို့ဟာမိခင်မျိုးကိုကာကွယ်ရပါလိမ့်မယ်ဆိုပြီးတော့ရုရှားဘာသာစကားနဲ့ပြောသွားတာပါ။ဒီလိုအမိမြေဆိုတဲ့အယူဆဟာပြည်ထနာရဲ့အဓိကအရင်းမြစ်လည်းဖြစ်ပါတယ်။ရာစုနှစ်အတန်းကြာကလေးကခရိုင်းမီးယားဒေသကိုသူတို့ပိုင်ဆိုင်လဲဆိုပြီးတော့ရုရှားကပြောနေတာပါ။ချက်ကော့ဖ်အပါအဝင်ကြပြားဆရာပြက်ဆက်ရေးဆရာမျိုးဆက်တီတောက်လျှောက်အဲ့ဒီလိုပြောဆိုခဲ့ကြပြီးရုရှားအစိုးရကလည်းဒီဒေသကိုသူတို့ပိုင်နေမြေဖြစ်ခတ်တီတီနဲ့ထပ်မံပြီးတော့ကြီးညာလာတာဖြစ်ပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံပိုင်နယ်မြေတစ်ခုဖြစ်တဲ့ခရိုင်းမီးယားဒေသအတွင်းရုရှားတွေရဲ့ဝင်ရောက်လာနေမှုအခြေအနေတွေကိုဥဆာမိုဝေပြောပြခဲ့တာပါ။မကြာခင်မှာတော့ကမ္ဘာသတင်းတွေထဲမှာဖော်ပြနေကြတဲ့မြန်မာပြည်အကြောင်းတွေကောက်နှုတ်တင်ပြပေးမှဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်သတင်းစာကိုလည်းလေ့လာနိုင်ကြပါတယ်။ VOA American အတန်ရဲ့ဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ